Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လူဟုပါဒီညနေနားဆင်မဲ့သတင်းတွေမှာတော့စီးရဲနယ်ကဆုတ်ခွာလာတဲ့ American တပ်ဖွဲ့တွေအီရတ်ကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့ American ကာကွယ်ဝန်ကြီးဒီကနေ့ဗဂရက်မြို့တော်ကိုရုတ်တရက်ရောက်လာပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရုံးချုပ်အပြင်မှာစီးရဲနယ်ငံကကတ်လူမျိုးတယောက်ကိုကိုကိုမိရှုခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍအသီးသီးမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်ရေးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတစ်ခုကိုတကုံတက်ကတူမှာဒီကနေ့ကျင်းပခဲ့ပါတယ်
ကျမကသူတို့စီသူတို့လေးတွေကိုနားလည်စေချင်တာကပေါ့နော်သူတို့ရဲ့အတန်သူတို့ရဲ့စိတ်ဝင်စားချက်တွေသူတို့ရဲ့လုပ
်မြန်မာຫນွေဘွားအမေရိကန်အမျိုးသမီးအငင်းစားဒုတိယပုံမှုကြီးဒေါက်တာမီမီဝင်းဘတ်ပြောသွားတာပါဒီသတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုသတင်းလွှာနဲ့အတူတခြားစိတ်ဝင်စားစရာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွေးပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင
်။စီးရဲနိုင်ငံမြောက်ပိုင်းကမကြသေးခင်တုန်းကပဲပြန်လည်ဆုတ်ခွာလာတဲ့အမေရိကန်တပ်ဖွဲ့တွေအီရတ်နိုင်ငံကိုရောက်လာကြတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါဒီကနေ့ဗဂရက်မြို့ကိုရုတ်တရက်ရောက်လာပါတယ်။အမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေတဲ့အီရတ်နိုင်ငံအနောက်ဘက်ကိုအမေရိကန်တပ်ဖွဲ့ဝင်900လောက်ထပ်မံရောက်ရှိလာတာပါ။ဝန်ကြီးအက်စပါကတော့နောက်ထပ်ရောက်လာတဲ့တပ်ဖွဲ့တွေအနေနဲ့အီရတ်နိုင်ငံကာဝေးရင်းနဲ့စီးရဲနိုင်ငံအတွင်းက IS အစ္စလာမ်အကြမ်းဖက်ဝါဒီတွေကိုချိန်မုံမဲ့စစ်ဆင်ရေးတွေအတွက်တာဝန်ပေးမှဖြစ်ကြောင်းပြောဆိုထားပါတယ်။ဒါမှမဟုတ်အမေရိကန်တပ်ဖွဲ့တွေတပ်ဆော့ကိုခွင့်ပြုချက်ပေးမထားတဲ့အကြောင်းအီရတ်ဆိုရာတာဝန်ရှိသူတွေကပြောဆိုထားကြတာပါ။အမေရိကန်ကာဝေးဝန်ကြီးကတော့အမေရိကန်တပ်ဖွဲ့ရဲ့နောက်ဆုံးခီးစဉ်ဟာနေရက်ပြန်မှုသာဖြစ်တဲ့အကြောင်းဆော်ဒီအာရေဗျနိုင်ငံခီးစဉ်မှာပြောဆိုထားပါတယ်။စီးရဲနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့ရဲ့အာလုံနီဘာပြန်လည်ရုတ်သိမ်းမှုလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရုံးချုပ်အပြင်မှာစီးရီးယားကလူမျိုးတရားကိုကိုကိုမိရှိုးခဲ့ပါတယ်။သူ့ကိုမိလောင်တန်းရရဲ့အထူးကူတဲ့လူဇန်းမျိုးကလူဇန်းတက္ကသိုလ်ဆေးရုံကိုရဟတ်ရည်နဲ့ခေါ်သွားပြီးကုသပေးနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဂျမနီနိုင်ငံမှာနေထိုင်သူအသက်32နှစ်အရွယ်စီးရီးယားကလူမျိုးတယောက်ဖြစ်ကြောင်းနဲ့သူဘာကြောင့်ကိုကိုကိုမိရှို့ရတယ်လဲဆိုတာလက်ရှိအခြေအနေမှာမေးလို့မရသေးပေမဲ့နိုင်ငံရေးကြောင့်ဖြစ်နိုင်ကြောင်းဂျနီဗာမြို့ရဲတပ်ဖွဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောပါရယ်စီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်တွေရုတ်သွားတာကြောင့်ကားလူမျိုးတွေထိမ့်ချုပ်ထားတဲ့ဒေသတွေကိုတူရကီတပ်တွေဝင်ရောက်ဖို့လမ်းပွင့်သွားတဲ့အခြေအနေမှာအခုလိုမျိုးစီးရီးယားကလူမျိုးတယောက်ကိုကိုကိုမိရှို့မှုဖြစ်တာပါမိရှို့ပြီးတော့ UNHCR ရုံးချုပ်အဆောက်အဦတွေကိုဝင်ဖို့ကြိုးစားစဉ်လုံခြုံရေးကတားဆီးမိငိမ့်တက်ခဲ့တယ်လို့ UNHCR ပြောခွင့်ရကပြောပါရယ်ဒီဖြစ်ရအတွက်စိတ်မကောင်းတုံ့နှုတ်ရတယ်လို့လည်းသူကပြောကြားခဲ့ပါရယ
်အမေရိကန်ဒုသမဟောင်းဂျိုးဘိုင်ဒန်တို့တားဖတ်နဲ့ဒီမိုကရက်ပါတီကိုစုံစမ်းစစ်ဆေးဖို့လူသိရှင်ညာကြီးညာမှသာယူကရိန်းနိုင်ငံကိုစစ်ရေးအကူအညီပေးဖို့သမ္မတအင်ပီရိုကညွှန်ကြားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွတ်တော်မှာမနေ့ကတော့တကပိတ်ချန်နယ်ယာမှာသမ္မတကြီးဝီလျံဒီလိုင်ရဲ့ပြောဆိုချက်ဟာယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလုပ်တာမရှိကြောင်းသမ္မတရဲ့ပြောကြားချက်နဲ့တော့ကွဲလွဲနေပါတယ်။ရှေ့လာမယ့်ရွေးကောက်ပွဲမှာသမ္မတလောက်ဖြစ်ရှင်ပြိုင်မှုကြိုးစားနေတဲ့ဘိုင်ဒန်နဲ့ဒီမိုကရက်ပါတီပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းအတွက်အရေးကြီးလိုအပ်နေတဲ့စီးရဲကူညီတွေကိုစိုင်းငံ့ထားတာဟာယူတုတဲ့လုပ်ရည်ဖြစ်ယူဆတဲ့အကြောင်းလဲအကျဉ်းချင်းပြောခဲ့တာပါ။ဥရောပသမ္မတက EU ဆိုင်ရာအမေရိကန်သမ္မတကြီးနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလွှတ်တော်မှာထွက်ဆိုခဲ့တဲ့သမ္မတထရန့်ရဲ့မဲဆွယ်ပွဲအလူရှင်ဂေါ်ဒန်ဆောင်းလန်းတို့နဲ့လည်းတယ်လီဖုန်းကနေစကားပြောဆိုခဲ့တဲ့အကြောင်းသမ္မတကြီးကကြားနာပွဲအစမှာပဲပြောဆိုခဲ့တာပါ။တယ်လီဖုန်းပြောဆိုချိန်မှာဒုသမ္မတဘိုင်ဒန်ရဲ့တားဖြစ်သူဘုတ်ဖွဲ့ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းတန်းငွေကုမ္ပဏီရဲ့လက်ပေးလက်ယူမှုဆွဆွဲခြင်းနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ဆက်ရမှာယူကရိန်းနိုင်ငံနဲ့ပတ်သက်နေတဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကလူသိရှင်ကြားကြေညာဖို့အတွက်သမ္မတထရန့်ကလိုလားကြောင်းပြောဆိုခဲ့တယ်လို့လည်းထွက်ဆိုသွားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်ဝန်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီမှုတွေကို ပါလီမန်မှာအတူပြုချက်ရဖို့ဆောင်ရွက်မှုတွေရထားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားခဲ့ပြီးတဲ့နောက်မှာ EU ခေါင်းဆောင်တွေအနေနဲ့ဗြိတိန်နှုတ်ထွက်ရက်ကိုနောက်ဆုတ်ပေးတဲ့လို့ဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။စာမျက်နှာတရားကျော်ရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအားဖြင့်လက်ခံမယ်လို့ဗြိတိန်လွှတ်တော်အမတ်တွေကသဘောတူခဲ့ကြပြီးမြဲအမြန်ဆုံးလက်ခံအတည်ပြုဖို့ညှင်းဆန်ခဲ့ကြပါတယ်။အဲဒီနောက်ပါလီမန်မှာအတည်ပြုနိုင်ရေးဆောင်ရွက်မှုတွေကိုရထားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောကြားခဲ့တာပါ။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့တတ်မှတ်ရက်က၈ရက်လောက်သာကျန်တော့တာကြောင့်သဘောတူညီမှုမရဘဲနှုတ်ထွက်သွားမယ့်အခြေအနေမရောက်အောင်လို့နှုတ်ထွက်ရက်ကိုဆိုင်းပေးသင့်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကတိုက်တွန်းခဲ့ပါတယ်။နှုတ်ထွက်ရက်နောက်ဆုတ်ပေးဖို့ဗြိတိန်ရဲ့တောင်းဆိုမှုကို EU 28နိုင်ငံဘက်ကလက်ခံသင့်တယ်လို့သူက Twitter လူမှုကွန်ရက်ပေါ်မှာအကြံပြုခဲ့ပါတယ်။ Johnson အဆိုရကတော့ရက်အကြာကြီးနောက်ဆုတ်တာမျိုးကိုမလိုလားပါဘူး။နှုတ်ထွက်ရက်ကိုဇန်နဝါရီ31ရက်အထိဆိုင်းထားဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီမှုတွေကိုဒီထက်အချိန်ဆော့အတည်ပြုနိုင်ရင်အဲ့ဒီရက်ကိုပြောင်းနိုင်ဖို့ဝန်ကြီးချုပ်ဂျွန်ဆန်က EU ကိုတောင်းဆိုထားတာပါဗြိတိန်ပါလီမန်ကတော့ဇန်နဝါရီ31ရက်အထိနောက်ဆုတ်ချင်ပါတယ်တကယ်လို့ EU ဘက်ကဇန်နဝါရီ31ရက်အထိနောက်ဆုတ်လိုက်မယ်ဆိုရင်အထွေထွေညီလာခံကိုအချိန်ဆော့ကျင်းပမယ်လို့ဝန်ကြီးချုပ်ယုံကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American နဲ့မြောက်ကိုရီးယားဆက်ဆက်ညှိနှိုင်းသူတွေရဲ့မကြတဲ့ရင်ကတွေ့ဆုံမှုတွေဟာနှစ်သာရရှိပြီးမျှော်လင့်ထားတာတဲ့အချင်းချင်းကြဆွေးနွေးဖြစ်ခဲ့တဲ့အကြောင်းဆွေရင်တမတ်တူကပြောဆိုလိုက်ပါတယ်ဆွေရင်ထူးတန်မန်ကန်ဟက်စတရဲ့ပြောဆိုချက်ဟာအော်တိုဘာလဆန်ကစတော့ဟောင်းမြို့မှာတွေ့ဆုံမှုအတွင်း American ဘက်ကဆွေးပြချက်အသစ်တွေတင်ပြနိုင်တာမရှိခဲ့ဘူးဆိုပြီးမြောက်ကိုရီးယားကဆွဆွဲပြောဆိုထားတာနဲ့တော့ကွဲလွဲနေတာပါAmerican နဲ့မြောက်ကိုရီးယားကြားတွေ့ဆုံမှုဟာနိုင်ရင်နဲ့ချီချမြင့်ခဲ့ပြီးမယက်မနာဆွေးနွေးခဲ့ကြတဲ့အကြောင်းအထူးတန်တမန်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတို့ကအခမ်းအနားတစ်ခုအတွင်းဒီနေ့ပဲပြောလိုက်တာဖြစ်ပါတယ်။သတင်းနှစ်ပတ်အတွင်းနောက်ဆက်တွဲဆွေးနွေးဖို့ဆွေရင်နိုင်ငံရဲ့ဖိတ်ကြားချက်ကိုမြောက်ကိုရီးယားကလက်မခံတဲ့အတွက်ဆွေးနွေးမှုတွေပေါ်သတင်းနဲ့အကောင်းမြင်သဘောထားရမှာဖြစ်တဲ့အကြောင်းလည်းအထူးတန်တမန်ကပြောဆိုခဲ့တာပါ။ American ကတော့ဆွေးနွေးမှုတွေကကောင်းမွန်ကြောင်းတွေ့ဆုံမှုပြီးမှပြောဆိုထားသလိုဆက်လက်တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းလည်းပြောဆိုထားပါတယ်။
ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်လာစေခဲ့တဲ့အငင်းပွားစရာဥပဒေချမ်းကိုအာဏာပိုင်တွေတရားဝင်ပြန်ရုပ်သိမ်းလိုက်ပါပြီ။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရေးအဆိုပြုတဲ့ဥပဒေချမ်းကြောင့်လူမှုအတိုင်းဝိုင်းထဲမှာပဋိပက္ခဖြစ်ရတဲ့အတွက်ဒီဥပဒေချမ်းကိုဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကဆိုင်းငံ့ထားပြီးဖြစ်ကြောင်းနဲ့အခုတော့ဥပဒေချမ်းကိုတရားဝင်ရုပ်သိမ်းတယ်လို့လုံခြုံရေးဝန်ကြီးဂျွန်လီကလွှတ်တော်မှာဒီကနေ့ကြေညာခဲ့ပါတယ်။ဒီဥပဒေချမ်းကြောင့်တရုတ်ပြည်မကြီးအစိုးရရဲ့ထိန်းချုပ်မှုဟောင်ကောင်မှာတဖြည်းဖြည်းပိုများလာနေပြီလို့ဆိုပြီးဂျွန်လာတဲကစားလို့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတာပါ။ဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်းကဥပဒေချမ်းကိုဆိုင်းငံ့ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆက်လက်တောင်းဆိုနေကြပါတယ်။ဒီဥပဒေချမ်းကိုရုပ်သိမ်းရေးအပါအဝင်ဆန္ဒပြသူတွေဘက်ကအချက်၅ချက်ကိုတောင်းဆိုထားတာပါဥပဒေချမ်းကိုတရားဝင်ရုပ်သိမ်းကြောင်းမကြေညာခင်နိုင်ပိုင်းအလိုမှာပဲထိုင်ဝမ်မှာလူသတ်မှုနဲ့အလိုရှိနေတဲ့ဟောင်ကောင်အမျိုးသားချန်တောင်ကိုင်းကိုဟောင်ကောင်အချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်ငွေမဲခဝါချမှုထောင်တန်းပြည့်သွားလို့ပြန်လွှတ်ပေးလိုက်တာပါဒါပေမဲ့ထိုင်ဝမ်မှာသူ့ရဲ့ကိုယ်ဝန်ဆောင်ရီးစားကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်ဝမ်ကအလိုရှိနေတာပါသူရဲ့အမှုကြောင့်ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းကိစ္စလူသိများပြီးတော့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်းနေရာမှာဂျားဖြတ်ကောင်းဆောင်တယောက်နဲ့အစားထိုးဖို့တရုတ်ပြည်မှာကြီးအစိုးရကစီစဉ်နေတယ်လို့ Financial Times သတင်းစာကြီးမှဖော်ပြပါတယ်။ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုကိုဖယ်ရှားတာမျိုးမဖြစ်အောင်လို့ဟောင်ကောင်အခြေအနေတွေတည်ငြိမ်အောင်တရုတ်ကောင်းဆောင်တွေကအချိန်ဆောင်နေကြောင်းသတင်းစာထဲမှာရေးသားထားပါတယ်။
လီဗျားနိုင်ငံထရီပိုလီမြို့တော်ကိုထိန်းချုပ်နိုင်ရေးကြိုးပမ်းခဲ့ရတဲ့လက်နက်ကင်အဖွဲ့အစည်းတွေဟာဆေးရုံမှမြောက်တဲ့လူရည်တွေကိုကျူးလွန်မှုရှိတဲ့ထောက်ထားတွေကိုရရှိထားတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။အရသားတွေကိုထိန်းချုပ်ပြီးပြစ်မှတ်ထားတာလူနေရပ်ကွက်တွေမှာပောက်ခွဲပစ္စည်းတွေတုံးပြီးတိုက်ခိုက်ခဲ့တာတွေလို့ထိခိုက်သေးချေတာကိုလက်အင်ကဆုံးရှုံးတာတွေရှိခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြခဲ့တာပါ။ကွယ်လွန်သူလီဗျားကောင်းဆောင်ဟောင်းဂရာဖီလက်တက်ကရော့ကက်တွေကအစခင်မီအဝေးထိန်း drone ရင်တွေအစုံနက်နက်ပေါင်းစုံကိုတုံးတက်ခတ်ခဲ့တဲ့အတွက်အရက်သားတွေအများအများထိခိုက်သေးချေတာဆေးရုံမှုမျောနိုင်တဲ့အကြောင်း Amnesty International ရဲ့အကြီးအကဲအကြံပေး Brian Kastner ကလည်းပြောဆိုထားပါတယ်
။ဗြိတိန်နိုင်ငံအရှေ့တောင်ပိုင်း Access နဲ့ Grace မြို့က Water Glade ဆက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာလူသေအလောင်း39လောင်းကိုတွေ့ရှိခဲ့ပါတယ်။သေဆုံးသူတွေကလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ပိုင်းအိုင်ယာလန်တွေကအသက်25နှစ်အရွယ်ရင်မောင်းကိုလူသတ်မှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာပထမဦးစားပေးစုံစမ်းနေတယ်လို့ရဲကပြောပါတယ်။ကုန်တင်ကားကြီးကိုအရေးပေါ်တုံ့ပြန်သူတွေကစတင်တွေ့ရှိခဲ့တာပါ။Access နဲ့ရဲတပ်ဖွဲ့ရဲ့အပြောအရဘူလ်ဂေးရီးယားနိုင်ငံကလာတဲ့ဒီကုန်တင်ကားဟာဗြိတိန်နိုင်ငံအနောက်ဖက်ဝေလာနယ်တွေကအန်ဂယ်စီကျွန်းရဲ့စိတ်ကမ်းဘက်ကနေစနေနေ့တုန်းကဝင်လာခဲ့တာပါစိတ်မကောင်းစရာဖြစ်ရတဲ့အင်မတန်တုန်လှုပ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်ဘူလ်ဂေးရီးယားနိုင်ငံဘက်ကလာတဲ့ကုန်တင်ကားဟာနိုင်ငံအနောက်ဖက်ကဟိုလီဟက်စိတ်ကမ်းကနေပတ်ဝင်လာတာကပုံမှန်မဟုတ်ဘူးလို့မြောက်ပိုင်းအိုင်ယာလန်နယ်ရဲ့ကုန်တင်ကုန်ပို့လုပ်ငန်းအသင်းတာဝန်ရှိသူကပြောပါရယ် Holyhead စိတ်ကမ်းဟာ Britain အရှေ့တောင်ဘက်မှာရှိတဲ့ Dover စိတ်ကမ်းပြီးရင်တော့ Britain နိုင်ငံရဲ့ဒုတိယမြောက်အလို့အများဆုံးစိတ်ကမ်းဖြစ်ပါရယ်ရှင် Direct from Washington The Voice of
America VOA ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေရဲ့ပါဝင်မှုအထူးသဖြင့်ဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်မှုအပိုင်းမှာအားနည်းနေတာကြောင့်အဲ့ဒီနေရာတွေမှာအမျိုးသမီးတွေပါဝင်မှုတိုးမြင့်လာရေးနဲ့ဆိုင်တဲ့ပညာပေးဟောပြောပွဲတစ်ခုကိုမြန်မာနွေဘွားအမေရိကန်အမျိုးသမီးငင်းစာဒုတိယပုံမှုကြီးဒေါက်တာမီမီဝင်းဘတ်ကဦးဆောင်ပြီးတော့ဒဂုံတက္ကသိုလ်မှာဒီကနေ့ကျင်းပခဲ့ပါတယ်။အပြည့်အစုံကိုတော့ဟောပြောပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်။
ပြည်ထောင်ငင်းညာရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့လက်ရှိကာလမှာအမျိုးသမီးတွေရဲ့ပါဝင်မှုပိုပြီးအရေးကြီးလာနေကြောင်းအမျိုးသမီးအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးလှည်လာသူတွေကထောက်ပြပြောဆိုနေကြတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်တာကြောင့်ငင်းညာရေးနဲ့တိုင်းပြုပြည်ပြုအရေးတွေမှာသူတို့ရဲ့သဘောထားအတန်တွေပါမလာခြင်းဟာ90ရာခိုင်နှုန်းရဲ့သဘောဆန္ဒတွေလှည့်ဟင်းတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်ဒါကြောင့်လဲမြို့သမီးတွေရဲ့ဆွမ်းဆောင်ရည်မြင့်မားပြီးဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာပို့ပြီးပါဝင်လာနိုင်အောင်ရည်ရွယ်ပြီးတော့ဒီကနေ့တကုံတက္ကသိုလ်မှာတက္ကသိုလ်ဆရာဆရာမတွေနဲ့အကျောင်းသူအကျောင်းသားတွေအတွက်ဟောပြောပွဲတွေပြုလုပ်ပေးတာလို့မြန်မာနွယ်ဘွားအမေရိကန်အမျိုးသမီးဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ
်။ကျမကသူတို့လေးတွေကိုနားလည်စေချင်တာကပေါ့နော်။သူတို့ရဲ့အတန်သူတို့ရဲ့စိတ်ဝင်စားချက်တွေသူတို့ရဲ့လုံနိုင်တဲ့အရေးချင်းတွေကအရန်တန်ဖိုးရှိတယ်လို့ကျမပြောချင်တာပါ။ဘာလို့လဲဆိုတော့တခါလေကြလို့ရှိရင်ထုံးတန်းစနစ်အရာမြန်မာထုံနှန်းစင်လာရတခါလေကျရင်အမျိုးသမီးတွေကိုအတမထွက်ဖို့အမြဲတမ်းတိုက်တွန်းတာတွေရှိနေတယ်ဆိုတော့ကလေးတွေကတခါလေကျရင်အဲ့လိုခံစားရတဲ့အခါကျသူတို့ကိုယ်၌သူတို့ရဲ့အတန်ဆိုတာသူတို့ရဲ့အတွေ့အကြုံတွေသူတို့ရဲ့ခံစားချက်တွေကတိတ်ပြီးတော့တန်ဖိုးမရှိဘူးလို့သူတို့ထင်သွားကြတယ်အဲ့ဒါအတွက်ကိုကျွန်မပြန်လာပြီးတော့သူတို့ရဲ့အဥ္စာတွေအားလုံးကဟိုဒီအရင်မဲ့အရေးကြီးပါတယ်နောက်ပြီးတော့တန်ဖိုးရှိပါတယ် and ဒီအခုအချိန်မှာပေါ့နော်မြန်မာနိုင်ငံတိုးတက်ရေးအတွက်ရှေ့သွားနိုင်ဖို့အတွက်အမျိုးသမီးတွေရဲ့အသံအရန်လိုအပ်နေပါတယ်လို့ကျွန်မပြောချင်တာပါ
ဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့ကာလအတွင်းမြန်မာအပါအဝင်နိုင်ငံတကာကစစ်ဖက်အရာရှိတွေကိုအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာနှစ်အတန်ကြာခေါင်းဆောင်မှုတင်နန်းတွေကိုပို့ချပေးခဲ့သူလည်းဖြစ်ပါတယ်သူတင်ကြားပို့ချပေးလိုက်တဲ့မြန်မာကျောင်းသားတွေကတက္ကသိုလ်မှာဆရာတွေဖြစ်လာကြသူတွေရှိလာပြီးအဲ့ဒီဆရာတွေက Gender Studies ကျားမအခွင့်အရေးနဲ့ဆိုင်တဲ့ဘာသာရပ်ကိုမြန်မာနိုင်ငံမှာတဖြည်းဖြည်းတင်ကြားလာနေကြတာကိုတွေ့ရတဲ့အတွက်ဝမ်းသာမိကြောင်းဒေါက်တာမီမီဝင်းဘတ်ကပြောပါတယ်။ကျောင်းသင်ခန်းစာတွေထဲမှာအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးမဲ့သင်ခန်းစာတွေထည့်တင်ပေးနိုင်ရင်ကောင်းမယ်လို့ယူဆကြောင်းဒဂုံတက္ကသိုလ်ရှေးဟောင်းသုတေသနဌာနမှာအချိန်မှန်ကြူတာဖြစ်တာဝန်ထမ်းဆောင်နေတဲ့မှတ်နင်းကေတရာဇော်ကပြောပါတယ်။
တန်းဆောင်စာတွေမှာဒီလိုတင်မယ်ဆိုတာတော့ကောင်းပါတယ်ဒီအမျိုးသမီးစွမ်းဆောင်ရည်ဘယ်လိုခုနကပြောသလိုကာချာလူတွေကမြန်မာနိုင်ငံမှာလူမင်းကလေးများဆိုတာကာချာနဲ့ပြီးနေကြတာပေါ့နော်လူမလုပ်ရဲမပြောရဲမဆိုရဲတွေဟိုရှေ့ထွက်ဖို့မရဲဘူးဖြစ်နေတာဆိုတော့ဒီလိုမျိုးဒီလိုပွဲလေးတွေလုပ်ပေးခြင်းအဖြစ်ဒီဟိုပို့ပြီးတော့စိတ်ဓာတ်ခွန်အားတွေရလာတယ်ပေါ့ပို့ပြီးတော့ဟိုဒီလိုလုပ်လို့ရပါလားဒီလိုမျိုးလုပ်နိုင်တယ်လုပ်လို့ရတယ်ဟုတ်ပြီလားစိတ်ဓာတ်ညင့်တင်လာပေါ့နော်အဲ့လိုဆိုဒီလိုဒီအတန်းပညာတွေမှာဒီလိုမျိုးနေနဲ့ subject တစ်ခုနေနဲ့ပါမယ်ဆိုလို့ရှိရင်လည်းကောင်းပါတယ်လို့မှတ်ချက်ပေးချင်ပါတယ်ဟုတ်ကဲ့
မျိုးဆက်တဲ့အမျိုးသမီးတွေအနေနဲ့ကိုလက်လက်မမီနိုင်တဲ့ခေါင်းဆောင်ကိုအားကျနေကြမယ့်အစားကိုလက်လက်မီတဲ့အရာကနေစတင်လှုပ်ဆောင်ခြင်းအပြင်ကိုတူဦးချင်းစီရဲ့ခေါင်းဆောင်မှုအရေးချင်းကိုမြင့်တင်လို့ရနိုင်ကြောင်းရှေးဟောင်းသူတေသနဘာသာရပ်နောက်ဆုံးနှစ်ကျောင်းသူမှတ်နန်းအီအီခိုင်ကပြောပါတယ်
အရင်ဆုံးဆရာမရုပ်အရင်ကျေးဇူးတင်ပါတယ်အခုလို့တင်တဲ့ ပြီးသွားတဲ့အချိန်မှာပေါ့နော်အရင်ယုံကြည်ချက်ရှိလာတဲ့ကိုကကိုလေ confidence ရှိလာအရင်တော့ဆို public speaking နဲ့အစအရင်ကြောက်တယ်ပေါ့နော်ပြောရှင်မြမအမျိုးသမီးရေအနေနဲ့ဒေါ်ဆန်းစုကြည်ကိုအားကြလို့ရတယ်ဒါပေမဲ့သူ့အပဲအားကြပြီးရရမနေသင်ဘူးကိုကိုတိုင်းကဒီပေါ့နော်ကိုကိုလက်တလမ်းမှာရှိတဲ့အရာတွေကိုနည်းစပြီးလှုပ်တင်တယ်ပေါ့နော်ကိုကလီဒါကောင်းတစ်ယောက်လည်းဖြစ်လာနိုင်တယ်ဆပိုတာကောင်းလည်းတစ်ယောက်လည်းဖြစ်လာနိုင်တယ
်လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ငြိမ်းချမ်းရေးဆွေးနွေးမှုဒီမိုကရေစီပြုပြင်ပြောင်းလဲရေးတနင်္ဂနွေလုံးနဲ့ဆိုင်တဲ့ဥပဒေတွေလွတ်တော်အတွင်းရေးဆွဲပြဋ္ဌာန်းမှုစတဲ့လုပ်ငန်းစဉ်အသီးသီးမှာမြို့သမီးတို့ရဲ့ပါဝင်မှုအနည်းဆုံး30ရာခိုင်နှုန်းရှိတင်တယ်လို့သုတေသနစစ်တမ်းတွေမှာဖော်ပြပါတယ်ဒါပေမဲ့အဲ့ဒီကဏ္ဍအသီးသီးမှာလက်ရှိအမျိုးသမီးပါဝင်မှုနှုန်းဟာ10ရာခိုင်နှုန်းတည်းမကျော်လွန်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲဒေါက်တာမီမီဝင်းပတ်အပါအဝင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးအတွက်ဟောပြောလှုံ့ဆော်ပေးနေကြတာဖြစ်ပါတယ်။ဒီကနေ့ဟောပြောပွဲကိုလာနာထောင်ကြားတဲ့အကြောင်းသူအကြောင်းသားတွေကလက်ရှိရှိနေတဲ့စံတန်ဖိုးကန့်သက်ချက်တွေကိုထိုးဖောက်ကျော်လွှားပြီးအနာဂတ်ရဲ့ခေါင်းဆောင်ကောင်းတွေဘယ်နှစ်ယောက်ထွက်ပေါ်လာမလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့အနာဂတ်မှာအမျိုးသမီးခေါင်းဆောင်ကောင်းတွေများများပေါ်ထွက်လာဖို့အတွက်ဆိုရင်အခုလိုပညာပေးဟောပြောပွဲတွေဟာအရေးပါတဲ့ခြေလှမ်းအစပဲဖြစ်ပါတယ်ခင်ဗျာ
။ဟောပြောပွဲမှာကိုရိုင်းသွားပြီးတော့တည်င်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကရင်ပြည်နယ်လူမှုရေးဝန်ကြီးဟောင်းကွယ်လွန်တဲ့အကြောင်းတည်င်းလွှာကိုနားဆင်ရပါမယ်။ကရင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဟောင်းဒေါက်တာတင်ဝင်းကျော်ဟာလှိုင်းပွဲမြို့နယ်ရှိကွန်းကျေးရွာကနေအိမ်မှာအင်္ဂါနေ့ညနေပိုင်းကကွယ်လွန်သွားပါတယ်။ဒေါက်တာတင်ဝင်းကျော်ဟာကျန်းမာရေးကြောင့်ဒီနှစ်ဇွန်လမှာလူမှုရေးဝန်ကြီးအဖြစ်ကနေအနားယူခဲ့တာပါ။ဒီအကြောင်းပြည်စုံကိုတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ဒေါက်တာတင်ဝင်းကျော်ကဦးချိုဟာ2015ရွေးကောက်ပွဲမှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်အမတ်1မဲဆန္ဒနယ်ကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခံရသူဖြစ်ပါတယ်။ဒီလိုရွေးကောက်ခံရပြီးတဲ့နောက်မှာကရင်ပြည်နယ်အစိုးရအဖွဲ့မှလူမှုရေးဝန်ကြီးဖြစ်လာခဲ့ပြီးတာဝန်ထမ်းဆောင်နေစဉ်အစာအိမ်ဦးလန်းချောင်းကင်ဆာရောဂါခံစားရတာကြောင့်ဒီနှစ်ဇွန်လမှာဝန်ကြီးတာဝန်ကအနားယူခွင့်ပေးခဲ့တာဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အကြောင်းကိုမကွယ်လွန်မီဆေးရုံကိုပို့ဆောင်ခဲ့တဲ့ရွှေခွန်းရွာမြစ်တာလူမှုကူညီရေးအသင်းရဲ့ဥက္ကဋ္ဌဦးကျော်လွင်မိုးကအခုလိုပြောပါတယ်
။သူကဘယ်ဘက်လက်ကပြင်းပြန်ကျော်သူတက်ကြီးနဲ့ထိုးပြီးတော့ဖြတ်လိုက်။အဲ့လိုအဲ့ဒါဘာမှမရှိအနားမှာဆေးရမိမလည်းလောဘကြံသွားတယ်လေ။နာမမလို့အမစီပြည့်တဲ့ချိန်အနေနဲ့နောက်ကြနေသူလွန်နေတယ်သူလက်မှာဆိုရင်လည်းသေးတော့မှ6နေခြေပေါ်ဆေးရုံပို့တယ်ဒါပေမဲ့အချိန်ကမကောင်းတော့ပါဘာမှမရှိတော့အဲသူ့ကိုသူပဲစီစဉ်သွားဟုတ
်ရွှေခွန်းရဲစခန်းကတာဝန်ကျရဲရရှိကတော့
ညီရ6:30လောက်ဆေးရုံရောက်ဆုံးပါပါသူကဆိုကျန်းမာရေးမကောင်းတဲ့လူဖြစ်တယ်ကျန်းမာရေးမကောင်းတဲ့လူဖြစ်တယ်စိတ်ကြရောပါသူဆရာဝန်ဆိုတော့သူရဲ့အသီးလန်ကျော်ကိုသူရဲ့လက်ကလက်ကောက်ကသူရဲ့ကျော်သူ့ကိုကျောင်းသုံးကကြီးနဲ့ဖုတ်ဖြတ်ပြီးတော့သူကဒီဒေထွက်လုံးရဲ့ဒီရဲ့တဘောလို့တင်းမှုတကယ်တင်းမှုတကယ်ဒီသူ့သူ့ကိုသူစိတ်ဆိုင်လုံးလုံးမှုကိုဒီတင်းမှုတကယ်ဆောင်မီဆောင်ဆောင်ဆောင်ရဲ့စကူနဲ့အမှုခွန်ကြီးအသေးလေးရှိရဲ့
ရွှေကွန်းဒေတာကန်တူဖြစ်တဲ့စောတာတူကဒေါက်တာတင်ဝင်းကျော်ကွယ်လွန်သွားတဲ့အတွက်သူတို့ဒေတာနစ်နာရကြောင်းအခုလိုပြောပါတယ
်အတူတော့ဒီဟိုဟာဘောပညာရေးကျမ်းမာရေးလူကြီးကိုင်နေတယ်ပေါ့သူလှုပ်တဲ့တန်းတွင်းမှာတော့သူ့လှုပ်တရားတော့သူအချင်းကြီးတွေလှုပ်ခဲ့တာကြီးပါပဲပထမတစ်နှစ်မှာဆိုကျွန်တော်တို့ကူလာတန်းဆောင်နေပြီးကထားပြီးတော့သွားရီမှာလှုပ်တာရှိတယ်နောက်အဲ့ဒီကျမ်းမာရေးဌာနကြီးလှုပ်တာရှိတယ်နောက်ဟိုအဲ့ဟိုဒုက္ခတွေကြီးနေရပြန်လာတော့ဘာလို့အဲ့ဒါမျိုးတွေလည်းလှုပ်တာတော့ရှိအဲ့လိုနာမည်ပြတ်ပါတော့မရှိပါဘူးလိုင်းမွေးမျိုးနဲ့တော့တင်လာတာပေါ့အဲ့ရွှေခိုးမှာကျတော့အဲ့လိုပေါ့ဒီသေယုံနေအချင်းချင်းလာလို့အမမူလာတန်းကျောင်းနေနောက်လမ်းနေပါတွေကသူတူလက်ထက်မှာဟိုအမခြေရွာချင်းဆက်လမ်းနေပါတွေအဲ့လိုဖြစ်လာတော့အဲ့အဓိကတော့သူရွှေခိုးနယ်အတွက်နင့်နာတာပေါ့
ကရင်လက်နက်ကင်အဖွဲ့စည်းတွေအပြစ်ခတ်ရက်စဲပြီးချိန်မှာအဖွဲ့ရင်းကဆယ်တန်းအောင်ကျောင်းသားကျောင်းသူတွေကိုတူနာပြုတ်တင်တန်းတယောက်တင်ကြားနိုင်ရေးအတွက်လည်းအထောက်ပံ့ပေးခဲ့ကြောင်းကရင်လက်နက်ကင်အဖွဲ့စည်းတွေနဲ့နီးစပ်သူကပြောပါတယ်ဒေါက်တာတင်ဝင်းကျော်ဟာကွယ်လွန်သွားချိန်မှာအသက်58နှစ်ရှိပြီဖြစ်ပြီးဇနီးတယ်နဲ့အတူတားတယောက်သမီးတယောက်ကျန်ရစ်ခဲ့ပါတယ်။သူ့ရဲ့ဇာပနကိုတော့ကြာသာရင်းနေ့မှာရွှေခွန်းမှာပဲကျင်းပပြုလုပ်မှာဖြစ်ပါတယ
်။ကိုမိုးစောပါရှင်။အခုတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှမ်းမှာတော့ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်မင်းနာကြီးရွာအုပ်စုအမှန်လေးကတည်တည်ချံတွင်းမှာအလုလုကင်နေတဲ့မြန်မာမိသားတစုအသက်ခံထားရတာကိုတွေ့ရှိရတဲ့အကြောင်းနဲ့လူသက်မှုနဲ့တန်တရားရှိတဲ့မြန်မာနိုင်ငံသားချမ်းလူသားတဦးကိုလိုက်ပြီးတော့ရှာဖွေနေကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းပြည်စုံကိုတော့ထိုင်းချီဆိုင် VUE မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်။
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်မေနာကျေးရွာအုပ်စုအမှတ်လေးကတက်တီးချံအတွင်းအလုလုကင်နေတဲ့မိသားတစုဟာသူတို့ပိုင်ပစ္စည်းတွေလူရက်ခံရပြီးရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့တေဆုံးနေတာကိုထိုင်းရနာပိုင်တွေကအောက်တိုဘာလ22ရက်နေ့မှာတွေ့ရှိခဲ့ပါတယ်။သူတို့ရဲ့ချံပိုင်ရှင်ကတေဆုံးသူမိသားစုတက်တီးချံထဲမှာအလုမစင်းတာကြောင့်သူတို့နေထိုင်ရာနေရာကိုလာကြည့်တဲ့အခါမှာတကားပိတ်ထားတဲ့နေရင်အတွင်းမှာမိသားတစုလုံးတေဆုံးနေတာတွေ့ရပြီးသုံးစုလုံးရဲ့ကိုယ်ခန္ဓာတွေမှာတော့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့တေဆုံးနေကြတာဖြစ်တယ်ဆိုပြီးရဲကိုအကြောင်းကြားခဲ့တာပါ။ချင်းတော်ရဲမှုနိုင်ဝတ်နီချိုင်းကတော့အခုလိုပြောသွားပါတယ
်။ဆော့ဆော့ပါလားဆော့ဆော့ကသူ့ကိုတော့ဆော့ဆော့တော့မတားမညာမတားไม่เจอละบ้านတော့
မြန်မာမိသားစုဝင်၃ဦးတေဆုံးမှုနဲ့ပတ်သက်ပြီးတက်သွားသူတရားခဏ်တွေဟာတေဆုံးသူတွေရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုလူရက်ပြီးတက်ဖြတ်သွားတယ်လို့ဆိုပါရယ်လူသက်သမားတွေဟာခြုံထက်တဲ့အရာတွေနဲ့ထိုးတာရိုက်နှက်မှုတွေလုပ်ခဲ့ပြီးဒီလူသက်မှုကို2ဦးထက်ပိုပြီးအုပ်စုလိုက်ကျူးလွန်တာဖြစ်ကြောင်းထုတ်ပေါ်ပြောဆိုသွားပါရယ်မြန်မာမိသားစုကိုတက်ဖြတ်ခဲ့တဲ့တရားခဏ်တွေကိုဖမ်းမိနိုင်ဖို့စုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပြီးလူသက်မှုနဲ့တန်တရားရှိနေတဲ့မြန်မာနိုင်ငံသားခြံလုံသားတဦးကိုလည်းလိုက်လံရှာဖွေမှုတွေလုပ်နေကြောင်းအောက်တိုဘာလ23ရက်နေ့မှာထုတ်ပေါ်ပြောဆိုသွားပါရယ်တေဆုံးသူမိသားစုထံကနေရွှေငွေလက်ဝတ်ရတနာတွေနဲ့ထိုင်းဖက်ငွေ6000ကိုလူသက်မှုကျူးလွန်သူတွေကယူဆောင်သွားတယ်လို့လည်းရဲမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်။အလားတူမြန်မာနိုင်ငံသားတွေအသက်ခံရမှုတွေကရှိနေတာပါ။မိသားစုလိုက်တက်ခံရတာမျိုးတွေလည်းရှိသလိုတဦးချင်းအသက်ခံရမှုတွေကလည်းရှိနေတာပါ။များသောအားဖြင့်တက်ဖြတ်သူတွေဟာအတွင်းသည့်မြန်မာနိုင်ငံသားတွေပဲဖြစ်တာများတယ်ဆိုပြီးအလုံသမားရေးလုပ်နေသူတဦးကပြောပြပါတယ်
။အတွင်းသည့်လက်တီတွေပါအမရှိငွေရှိတယ်စီးရဲစီးစီးတကယ်ကြီးပေါင်းနေနေရတယ်ဒီလိုအဲ့လိုမျိုးစီးရဲကမှတိုက်ပြီးတော့မိသားစုလိုက်တက်တာတို့ယောက်ချင်းတက်ခံတာတို့လူရမှုမကြခဏဖြစ်တယ်ဖြစ်တဲ့အခါကျတော့ထိုင်းနိုင်ငံဘေးမှာဆိုလို့ရှိရင်တော့ထိုင်းမှာကတော့နေရာရအောင်လိုက်ခံတယ်ဗမာဘက်ကိုထွက်ပြေးသွားတဲ့အခါကျတော့ရှိရင်တော့ဟိုမိဖို့ဆိုတာတော့တောင်းမလို့ဗမာဘက်ကလည်းတောင်းတာဒီကိစ္စတွေတိတ်မလုပ်ဘူ
းပြီးခဲ့တဲ့နှစ်ကတော့မဲဆောက်မြို့မှာမိသားစုဝင်၄ဦးကိုရဲရဲဆက်ဆက်တက်ဖြတ်သွားတဲ့မြန်မာနိုင်ငံသား၂ဦးကိုတော့မြန်မာနိုင်ငံဘက်ကဖမ်းဆီးပေးခဲ့ပြီးမြန်မာဘက်မှာပဲတရားစီရင်ခဲ့ပါတယ်။အခုချင်းမိုင်မှာတည်ဆုံးခဲ့တဲ့ရွှေပြောင်းအလို့သမားမိသားစုကတော့နိုင်ချမ်းသာနဲ့သူ့ရဲ့ဇနီးနမ်အွန်တမီနန်းခန့်လို့ဖြစ်ပြီးသူတို့အလို့လောက်ကင်နေကြတဲ့စိုက်ပျိုးရေးခြံအနီးကသူတို့နေအိမ်မှာအသက်ခံရတာဖြစ်ပြီးတွေ့ရှိချိန်မှာတည်ဆုံးနေတာဟာတရဲကျော်ကြပြီဖြစ်ကြောင်းချင်းတောင်ရဲမှုကပြောဆိုသွားပါတယ်။အသက်ခံရတဲ့မြန်မာနိုင်ငံသားမိသားစုဟာထိုင်းနိုင်ငံမှာလာရောက်လုပ်ကိုင်နေကြတာနှစ်နှစ်ခန့်ရှိပြီဖြစ်ပါတယ်။ထိုင်းမြောက်ပိုင်းမှာတော့မြန်မာနိုင်ငံသားရှမ်းမျိုးနွယ်စုတွေအများဆုံးနေထိုင်လုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးကြပါမယ်။ Syria နိုင်ငံမြောက်ပိုင်းမှာ American တပ်ဖွဲ့ဝင်တွေရှိသည်ဖြစ်စေမရှိသည်ဖြစ်စေတူရကီကတော့အဲ့ဒီဒေသကကတ်တပ်ဖွဲ့ဝင်တွေကိုဝင်တိုက်ဖို့ဆုံးဖြတ်ပြီးသားဖြစ်နေတဲ့အကြောင်းซีเรียဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျိမ်းစ်เจฟรีကပြောပါတယ်ซีเรียမြောက်ပိုင်းကယာယီအပြစ်ခတ်ရစဲရေးအတီးဖြစ်အောင်ကြိုးပမ်းနေတဲ့ကာလအတွင်းမှာကတ်တပ်ဖွဲ့တွေဥဆောင်တဲ့ซีเรียဒီမိုကရက်တစ်တပ် USDF နဲ့အတူအမေရိကန်တပ်ဖွဲ့တချို့လည်းဆက်ရှိနေပါတယ်လို့မစ္စတာเจฟรีကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာအင်္ဂါနေ့ကထွက်ဆိုသွားပါတယ်အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းသွားတဲ့ซีเรียမြောက်ပိုင်းကိုအီရန်ရုရှားနဲ့ဆီးရီးယားအစိုးရတပ်တွေဝင်ရောက်လာတဲ့လူရဲအပေါ်မှာလည်းအမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်နေပါတယ်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးပါရှင
်ဆီးရီးယားတူရကီနိုင်ငံနယ်စပ်ကကတ်တပ်ဖွဲ့တွေကိုလုံးဝဖယ်ရှားရှင်းလင်းပြီးအဲ့ဒီနယ်စပ်တစ်လျှောက်လုံးကိုအတူထိန်းချုပ်ဖို့ရုရှားနဲ့တူရကီတပ်ဖွဲ့တွေအင်္ဂါနေ့ကသဘောတူညီမှုရခဲ့ကြပါတယ်အဲ့ဒီသဘောတူညီမှုထဲမှာတော့တူရကီတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမပါပါဘူးတူရကီသမ္မတရာစီပ်တယ်ဘ်အရဝန်ကအခုလိုပြောပါတယ
်။လက်ဆက်ဖြတ်ပြီးကျမ်းပတ်သမားတွေစိတ်ဝင်မလာအောင်နှစ်နိုင်ငံစလုံးကြိုတင်ကာကွယ်သွားကြမယ့်အပြင်သဘောတူညီထားတဲ့အတိုင်းအကဲဖြတ်ဆောင်ရွက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားကြမှာပါ
။နယူးဂျာစီပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဘ်မန်နန်ဒက်စ်ကရုရှားနဲ့အပေးအယူလုပ်ခဲ့တဲ့နေတိုးတပ်ဖွဲ့အပေါ်အခုလိုဝေဖန်ပြောဆိုခဲ့ပါတယ်။
If there was any doubt before Erdogan's intentions,
တူရကီသမ္မတအာဒိုဝန်ရဲ့မူလယဉ်မှန်းချက်တွေကရှင်းပါတယ်။အမေရိကန်ပြည်ထောင်စုအပြင်နေတိုးမှမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်။နယ်စပ်ဒေသတည်ငြိမ်လုံခြုံရေးနဲ့အားစစ်ဆွံ့ရောက်ဂျမ်းဖက်သမားတွေကိုတိုက်ခိုက်ဖို့ဆိုတဲ့အချက်တွေကိုကြောင်းပြပြီးစီးရီးယားမြောက်ပိုင်းမှာလူမျိုးစုအလိုက်ရှင်းလင်းတုတ်တင်တဲ့စစ်စင်ရေးတွေလုပ်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမဟာမိတ်ကတ်တပ်ဖွဲ့တွေကိုတူရကီတို့တိုက်ခိုက်မယ့်အရေးအခအကွက်မပေးဘဲမျက်ကွယ်ပြုခဲ့တဲ့ဆိုပြီးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေကအင်္ဂါနေ့ကြားနာပွဲမှာဆွဆွဲပြောဆိုခဲ့တာပါ။ အမေရိကန်ကတားနေတဲ့အကြာကပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်ဖို့တူရကီမှာအစီအစဉ်ရှိပြီးသားဖြစ်တယ်လို့လဲသံအမတ်ဂျက်ဖရီကကြားနာပွဲမှာအခိုင်အမာထွက်ဆိုသွားခဲ့ပါတယ်
We told Turkey what exactly what happened. They would not get very far.
Turkey
is saying that they have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far.
They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not
gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far. They have not gotten very far.ဒါပေမဲ့လည်းတမနာထရမ်ရဲ့ဆီးရီးယားမဟာဗျူဟာကိုအောက်လွှတ်တော်ကတရားဝင်ဆန့်ကျင်လိုက်တဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကမဲခွဲရေးကိစ္စမှာ Republican အထက်လွှတ်တော်အမတ် Rand Paul ကဒုတိယအကြိမ်အဖြစ်အင်္ဂါနေ့ကကန့်ကွက်လိုက်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကလည်းအဲ့ဒီဆုံးဖြတ်ချက်ကခိုင်မာမှုသိမရှိဘူးလို့အခုလိုပြောဆိုခဲ့တာပါ
။ My own view is that this is a good time.
ကျွန်တော်ရဲ့ကိုယ်ပိုင်အမြင်နဲ့ပြောရရင်တော့ဒီချေဟာဆီးရီးယားရှေ့ပိုင်းကိစ္စကိုကြော်ပြီးတော့ကြည့်ရမယ်အချိန်ကောင်းလို့ထင်ပါတယ်။နောက်ပြီးတော့ဒေသအတွင်းမှာရှိတဲ့ ISIS အကြမ်းဖက်သမားတွေခေါင်းထောင်လာစီခဲ့တဲ့တမန်အိုဘားမားလက်ထက်အီရတ်ကနေအမေရိကန်တပ်တွေပြန်ရုပ်လိုက်တဲ့မှောက်ရွံ့တဲ့လူရက်လိုပဲအာဖဂန်ကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်တာမသင့်တော်ဘူးဆိုတာပြောရမယ်အချိန်မှာ
တမန်ထရမ်အစိုးရအဖွဲ့ကတော့ဆီးရီးယားကရေနံလှုပ်ကွက်တွေ IS နဲ့အခြားအကြမ်းဖက်အုပ်စုတွေရဲ့လက်ထက်ရောက်မသွားအောင်လို့အမေရိကန်တပ်ဖွဲ့ဝင်တချို့အဲ့ဒီမှာဆက်ပြီးရှိနေအောင်မယ်လို့ပြောပါတယ်ရှင်
နန်းလောင်ပြပြပေးခဲ့တာပါဒီကနေ့ညနေပိုင်းတွေသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ကျမတို့အခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOE ရဲ့ internet website လိပ်စာ burmese.voenews.com ကနေလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းတွေသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင
်စီဗီယန်နိုင်ငံမြောက်ပိုင်းကမချတဲ့ရင်တော့ပဲပြန်လဲဆက်ခွာလာတဲ့အမေရိကန်တပ်ဖွဲ့တွေအီရတ်နိုင်ငံကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်ကာကွယ်ဝန်ကြီးမတ်ကက်စပါဒီကနေ့ပကရက်မြို့ကိုရုတ်တရက်ရောက်လာပါတယ်အမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေတဲ့အီရတ်နိုင်ငံရဲ့အနောက်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့ဝင်900လောက်ထပ်မံရောက်ရှိလာခဲ့ကြတာပါအမေရိကန်ဒုသမတဟောင်းဂျိုးဘိုင်ဒန်တို့တားပါနဲ့ဒီမိုကရက်ပါတီကိုစုံစမ်းစစ်ဆေးဖို့လူစုရှင်ကြားကြေညာမှသာယူကရိန်းနိုင်ငံကိုစီရေးကူညီပေးဖို့သမ္မတအိမ်ပြည်တော်ကညွှန်ကြားခဲ့တဲ့အကြောင်းယူကရိန်းနိုင်ငံဆိုင်ရာယာယီသမ္မတကြီးကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်မှာမနေ့တုန်းကတကပိတ်ကျန်းသာစစ်ဆေးရမှာသမ္မတကြီးဝီလျံဒေးလာရဲ့ပြောဆိုချက်ဟာယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလို့တာမရှိတဲ့အကြောင်းသမ္မတထရန့်ရဲ့ပြောဆိုချက်နဲ့တော့ကွဲလွဲနေပါတယ်။ EU ဥရောပသမ္မတနဲ့ဗြိတိန်ဝန်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ကိုပါလီမန်မှာအတည်ပြုချက်ရဖို့ဆောင်ရွက်မှုတွေကိုရပ်ဆိုင်းထားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြားလိုက်ပြီးတဲ့နောက် EU ခေါင်းဆောင်တွေနေနဲ့ဗြိတိန်နှုတ်ထွက်ရေးကိုနောက်ဆုတ်ပေးတဲ့အကြောင်းဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဆံမျက်နှာတရားရုံးရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအဖြစ်လက်ခံမယ်ကြောင်းဗြိတိန်လွှတ်တော်မှတ်တွေကသဘောတူထားပေမဲ့အမြန်ဆုံးလက်ခံအတည်ပြုဖို့အတွက်ကိုတော့ညှင်းဆန်ထားကြတာပါ။ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်ပေါ်လာစေခဲ့တဲ့အငင်းပွဲစရာဥပဒေကြမ်းကိုအာဏာပိုင်တွေကတရားဝင်ပြန်လည်ရုပ်သွင်းလိုက်ပါတယ်။ရစမှုကျွလွန်နေလို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှတ်ပြောင်းပေးရေးအဆိုပြုတဲ့ဥပဒေကြမ်းကြောင့်လူမှုအတိုင်းဝိုင်းထဲမှာပြစ်ခတ်တွေဖြစ်ရတာကြောင့်ဒီဥပဒေကြမ်းကိုဟောင်ကောင်အုပ်ချုပ်ရေးဘက်ကဆန့်ကျင်လိုက်တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်တာပါ
။တရင်ချင်းချင်းကိုကိုအောင်လှုံပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုကျမတို့အတံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Intel Set 17နဲ့ Mia Set 3 Jurubek ကနေထုတ်လွှင့်ပေးမယ့် VOA နိုင်စင် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.